မရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့သူနဲ့တွေ့ဆုံဆွေးနွေးခြင်းတဲ့ဆိုရင်အီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုအရင်ဆုံးရုပ်သိမ်းပေးရမှာဖြစ်တယ်လို့အီရန်သမ္မတဟူစိန်ရာဟူနီကပြောပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့စမ်းသပ်မရှိဘူးဆိုတာချစ်ချစ်လေးလေးပြောထားပြီးဖြစ်ကြောင်းနဲ့ပိတ်ဆို့မှုတွေဟာမျက်တော်မှုမရှိသလိုတရားလည်းမဝင်ဘူးလို့အီရန်သမ္မတရူဟာနီကပြောပါတယ်။ပြီးခဲ့တဲ့တနင်္လာနေ့က G7 ထိပ်တည်ဆွေးနွေးပွဲသတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတထရမ့်ကအီရန်သမ္မတနဲ့တွေ့ဖို့အခွင့်အလမ်းကောင်းရှိတယ်လို့ပြောခဲ့တာကိုအီရန်သမ္မတကအခုလိုတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတထရမ့်ကအီရန်သမ္မတနဲ့ဆွေးနွေးပွဲမှာချုပ်တင်ကန့်တက်ချက်အနေနဲ့အီရန်ကဒေတာတွင်တင်မာမှုတွေဖြစ်အောင်စီရင်လှုပ်ရှားမှုတွေမဖန်တီးရဘူးလို့လည်းပြောထားကြပါတယ်။အီရန်နဲ့နောက်ထပ်သဘောတူညီချက်ရမယ်ဆိုရင်လည်းအဲ့ဒီသဘောတူညီချက်မှာအီရန်နိုင်ငံနျူကလ িয়ার လက်နက်ထုတ်လုပ်တာနဲ့ပဲရင်တပ်တို့ရဲ့စစ်တပ်တွေကိုပိတ်ပင်ရမယ်အပြင်သဘောတူညီချက်ကိုလည်းတက်တန်းဆယ်လက်ထပ်ပို့ချရမယ်လို့လည်းပြောပါတယ်။ဒီနေ့နိုင်ငံမှာကျင်းပတဲ့ G7 ထိပ်သီးညီလာခံကိုပြည်သူ့တံတားအီမန်နျူရယ်မက်ခရွန်ရဲ့ဖိတ်ကြားချက်နဲ့ရုတ်တရက်ရောက်လာတဲ့အီရန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ဂျာဗက်ဇာရီကိုတော့ဒမထရမ်ကမတွေ့ဆုံရပါဘူးပြည်သူ့တံတားမိုက်ခရွန်ဟာအမေရိကန်နဲ့အီရန်တို့အကြမ်းချင်းချင်းရေးဆွေးနွေးပွဲတွေဖြစ်ပေါ်လာဖို့ကြားဝင်ဆက်ဆက်ဖို့ကြိုးစားနေသူဖြစ်ပါတယ်အမေရိကန်သမ္မတထရမ့်နဲ့ပူးတဲ့တင်းစားရှင်လင်းပွဲမှာသူကအီရန်သမ္မတရိုဟာနီဟာအမေရိကန်သမ္မတထရမ့်နဲ့တွေ့ဆုံဖို့စမ်းသပ်ရှိနေတယ်လို့သတင်းတောက်တွေကပြောကြပါတယ်